ဂျပန်နိုင်ငံမှာလွန်ခဲ့တဲ့နှစ်60ကျော်ကလူပေါင်း1200ကျော်သေဆုံးခဲ့တဲ့အပြင်းမုန်တိုင်းနဲ့ဆင်တဲ့တိုင်ဖုန်းမုန်တိုင်းဟာဂီဘစ်ခါတိုကျိုမြို့တော်အပါအဝင်မြန်မာအများစုနေထိုင်ရာအရှိတ်ချမ်းဒေသကိုဒီကနေ့စနေနေ့မနက်ပိုင်းမှာဝင်ရောက်မှာဖြစ်ပါတယ်။မုန်တိုင်းရဲ့အနေအထားနဲ့ဒေသခံတွေပြင်ဆင်နေကြတဲ့အခြေအနေတွေကိုသိရအောင်တိုကျိုနဲ့တိတ်မဝေးတဲ့ယိုကိုဟာမာမြို့မှာနေထိုင်သူဦးမိုးကျော်သူကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းရမှာအခုလိုစပြီးတော့ပြောပါတယ်။
ဒီတစ်ခေါက်မုံတိုင်းရဲ့ဘယ်လိုကထူးခြားချက်ကိုအချက်လေးချက်သလိုခွဲပြီးပြောတာရှိပါတယ်။ဘာလဲဆိုတော့မုံတိုင်းရဲ့အခြေဝန်းကဒီစပြီးဖြစ်လာပြီးရွေ့လာတဲ့အချိန်မှလည်းအခြေဝန်းကီလို1400ဒီကျဲတဲ့ဥစ္စာအရန်ကိုကြီးတယ်ဆိုတဲ့ပမာဏပြီးတော့မှဒီမုန်တိုင်းရဲ့တိုင်ဖုန်းတွေရဲ့အလဲကောင်မျက်စိရွေ့လာတဲ့အချိန်မှာမျက်စိကအရန်ကိုထင်းနေတဲ့ကိစ္စကဒီမုန်တိုင်းလဲပြီးလာတဲ့ဥစ္စာကပမာဏအရန်အရန်ကြီးတယ်ဆိုတဲ့ဥစ္စာပြရဲဆိုတာရဲ့နောက်ပြီးတော့လာနေတဲ့အချိန်ကတိုက်ဆိုင်တာပေါ့နော်ဒီယိုကိုဟာမာကိုဖြတ်မယ်တိုကျိုဖြတ်မယ်ပြီးရင်ချီဘာဆိုတဲ့ဒီနိုင်တာလေစိတ်တွေကိုဖြတ်မယ်ဆိုတော့လူနေအရန်များပြီးတော့စက်မှုလုပ်ငန်းစီးပွားရေးလုပ်ငန်းတွေအရန်အချက်အချက်ကြတဲ့နေရာကြီးဥမာဖြည်းဖြည်းချင်းဖြတ်သွားမယ်ဆိုတဲ့ဥစ္စာပထမဆုံးကုန်းမော်ကိုရောက်တဲ့ဥစ္စာအဲ့ဒီ data သုံးခုရောက်မှဆိုတော့အပြင်းဆုံးခံရမယ်ပေါ့နော်ပြီးတော့သရုတ်ထအချက်ကတော့ဒီလပြေကနီးမှာဒီအမြင့်ဆုံးဖြစ်နေတဲ့အချိန်ကိုရောက်တာမို့လို့ငကိုတွေကရေကပင်လယ်ကမ်းခြေနာရေကမြင့်နေတဲ့အချိန်မှာမုံတိုင်းအားနဲ့ဆိုတော့ခုနပြောတဲ့နှစ်ပေလောက်ထိထမ်းမြင့်မယ်ဆိုရင်ကဘယ်လိုခေါ်မလဲအဆိုးရဲ့အဆိုးဆုံးဆိုတဲ့ဟာမျိုးပေါ့နော်ဒါပေမဲ့အခုလောလောဆယ်ကကုန်းကိုမထီသေးဘူးခင်ဗျာပြီးဒီအနာသားကကုန်းတွေကိုစပြီးဖြတ်နေတော့မှရှိတော့မလို့တကယ်ဖြတ်မဲ့ဥစ္စာကဒီနေ့နေ့လယ်ကနေည9နာရီနောက်ပိုင်းလို့ထင်ပါတယ်အဲ့ဒါကအပြင်းဆုံးဖြစ်မယ်လို့ပြောထားပါတယ်အဆင့်ကြီးမြင့်လာတဲ့ဥစ္စာပေါ့နော
်ဆိုတော့အဲ့ဒီဒေတာမှာမြန်မာတွေလည်းအများကြီးရှိမယ်ထင်တယ်ဒီမြန်မာတွေနဲ့ပတ်သက်ပြီးတော့သူတို့ဘာတွေပြင်ဆင်နေလဲတန်ရုံတွေကဘာတွေများပြောတာကြားပါလဲ
ဟုတ်ကဲ့ခင်ဗျာဟိုဂျပန်မှာဟိုကျန်နေတဲ့ channel လောက်ကနေစာရအောင်မြန်မာရေတော့ကတော်တော်လေးနှဲသွားပါတယ်နှဲသွားတယ်ဆိုပေမဲ့လည်းဒီဂျပန်မှာနေနေတဲ့မြန်မာအများစုကဒီ data ဓာတ်မှနေတာအများဆုံးဖြစ်တာပါဒီတန်ဂျပန်နိုင်ငံမှာရှိတဲ့မြန်မာတန်ရုံကလည်းကျန်နေတဲ့9နှစ်6နှစ်ကငလင်းကိစ္စဖြစ်ပြီးကြတဲ့ကအချိန်ကြီးပေါ့နော်ဒီကိစ္စတွေမှာတက်တက်ကြွကြွတာမှန်ကြီးကိုယ်တိုင်တန်ရုံတာမှုကြီးတွေကိုယ်တိုင်ကနေပြီးတော့တေးချ internet ပေါ်က web page မှာလုတ်တလို့မျိုးဟိုဖြစ်ပြီးဆိုတာနဲ့တက်ဆိုင်ရာဟိုနေရာ data တွေကိုလိုက်ပြီးတော့အားပေးတဲ့ကိစ္စတွေလည်းလုတ်ပါဒီတစ်ခေါက်လဲတန်ရုံကနေပြီးကြေညာရထုတ်ထားတယ်
ဟုတ်ကဲ့ဆိုတော့ဒီလို3 page တွေရတော့ data ကန်နေဘာတွေလုတ်နေကြတယ်အခုလို့ပေါ့နော်မုံတိုင်းဖြတ်မဲ့လမ်းကြောင်းထဲမှာရောက်နေတဲ့ကိုမိုးကျော်သူတို့နေရာမျိုးမှာ
ဟုတ်ကဲ့ဒီဂျပန်ကတော့တည့်ရတိုင်းဒီတော့ဘေးအနေများတဲ့နိုင်ငံဆိုတော့လေဒီရက်ွက်မြို့နယ်အလိုက်မှာဒီ hazard map ဆိုတဲ့ဟာဘေးတဘောဘေးအနေရရှိတဲ့မြေပုံဆိုတဲ့ဥစ္စာရှိပါတယ်အဲဒီဟာကဘယ်လိုလဲဆိုတော့မြေပြိုနိုင်တဲ့နေရာမိုးရမ်းကြီးရင်တောင်ဆောင်တွေရှိတဲ့နေရာတွေမှာရေဘလောက်ကြီးသွားနိုင်တဲ့ဥစ္စာသိနေကြလောက်တာရှိပါတယ်ဆိုတော့အဲ့ဒါပေါ်မူတည်ပြီးတော့အိမ်တိုင်းရက်ွက်တိုင်းကကော့ကိုပြင်ဆင်ထားဖို့ကြည်ထားဖို့ဆိုတဲ့ဥစ္စာမျိုးပြောထားသလိုမျိုးနောက်ပြီးတော့ဒီမြို့နယ်အစိုးရကနေပြီးတော့ဒီပြည်ရဲ့ warning ထုတ်တဲ့ဥစ္စာမှာအဆင့်နဲ့အများကြီးခွဲထားပါတယ်။မနေ့ကညနေရဆိုတာကနေပြီးတော့ကျွန်တော်တို့အိမ်ရဲ့ရက်ွက်နေရာမှာကလေးအငယ်လေးတွေနဲ့အပိုးကြီးဖွားကြီးရှိတဲ့အိမ်တွေဆိုရင်အဆင့်3ဆိုတာနဲ့ဒီအိမ်ကနေပြီးတော့လမ်းလျှောက်သွားရင်9မိနစ်လောက်လျှောက်ရတဲ့ဒီသားရဲ့မူလကန်းကျောင်းကဒီယာယီခိုလုံတဲ့နေရာနဲ့သတ်မှတ်ထားပါတယ်။ဆိုတော့အဲ့နေရာကိုအမြန်သွားဖို့ဆိုတဲ့ဟာမျိုးကြေညာထားတယ်။နောက်အိမ်နေရဲ့အပြင်ရုံးနေအပြင်အဝတွေမှာပဲအိတ်တွေချတယ်ဆိုတဲ့အဆင့်မျိုးတွေပေါ့နော်။ရုံးစော်ကြီးဆင်ခိုင်းတယ်၊ကျောင်းစော်ကြီးဆင်ခိုင်းတယ်မလို့ပါပဲနဲ့အပြင်မထွက်တာ။အများကြီးပါပဲပြင်ဆင်တဲ့အပိုင်းတွေက။ဆိုတော့ဒီတစ်ခေါက်ကအကြီးအရောရန်ကြီးဟာကြီးဖြတ်မယ်။ဒါပေမဲ့အပျက်စီးကတော့ဘလို့ဖြစ်မလဲဆိုတဲ့ဟာမျိုးနည်းစိတ်ဝင်စားစောင့်ကြည့်နေလူတွေစီထားတဲ့အဆင့်မှာတော့ကျွန်တော်တို့ပြောရရင်တော့တကယ်လို့အပြည့်စုံလုပ်ထားကြပါတယ်။
ယိုကိုဟာမာမြို့မှာနေထိုင်တဲ့ဦးမိုးကျော်သူကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။